American Tamara Donald Trump ha coronavirus ကရောဂါရဲ့အန္တရာယ်ကိုရှော့ဖို့ပြောဆိုပြီးကျောင်းတွေကိုပြန်ဖွင့်ဖို့အပြင်းထန်တွန်းအားပေးနေချိန်မှာပဲ American နိုင်ငံတွင်းမှာတော့ဒီရောဂါအကူးဆက်ခံရသူဟာဗိုလ်တဖူးနေမှာပဲသုံးသန်းကျော်သွားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။ coronavirus ကရောဂါအရှိန်မြင့်လာမဲ့လမ်းမဲ့သတင်းပတ်တွေအတွင်းကျောင်းတွေပြန်ပြီးဖွင့်ရင်းနဲ့ပတ်သက်ပြီးကျန်းမာရေးကျန်းကျင်သူတွေရဲ့အကြံပေးချက်တွေဟာတကယ်လက်တွေ့မကျဘူးလို့ဗိုလ်တဖူးနေမှာပဲပြောပြီးပယ်ချခဲ့တာပါ။ပုံမှန်ကျောင်းသားအဖြစ်ရှိနေတဲ့စာသင်ခန်းတွေဟာဒီရောဂါပြန့်ပွားမယ်အန္တရာယ်အကြီးဆုံးလို့သတိပေးနေတဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာန CDC ရဲ့ညွှန်ကြားချက်ကိုသူလက်မခံကြောင်းအင်ကာနေကသမရကပြောကြားခဲ့တာဖြစ်ပြီး American နိုင်ငံရဲ့ပြည်내50ကအုပ်ချုပ်ရေးမှုတွေနဲ့ဒေသကျောင်းအာဏာပိုင်တွေကိုဩဂုတ်လနဲ့ September လထဲမှာစပြီးကျောင်းသားတွေကိုလူကိုယ်တိုင်စာသင်ခန်းမှာပြန်တက်ရောက်စေဖို့ပြောကြားခဲ့တာပါ။ Germany, Denmark, Norway, Sweden နဲ့တခြားနိုင်ငံအများအပြားမှာဘာပြဿနာမှမရှိဘဲကျောင်းတွေပြန်ပြီးဖွင့်နေကြပြီလို့လည်းပြောပါတယ်။ဒါအပြင် Democratic Party ဝင်တွေဟာကျောင်းတွေကို November ရွေးကောက်ပွဲမတိုင်ခင်ပြန်ပြီးဖွင့်ပေးရင်သူတို့အတွက်နိုင်ငံရေးအရာမကောင်းဘူးလို့ထင်နေကြပေမဲ့ဒါဟာကျောင်းသားတွေနဲ့မိသားစုတွေအတွက်သိက္ခာအရေးကြီးတယ်လို့လည်းပြောပါတယ်။ပညာရေးဝန်ကြီး Betsy DeVos ကတော့ကျောင်းတွေကိုလုံးဝပြန်ပြီးဖွင့်ပေးရမှာဖြစ်ပေမဲ့ဘယ်လိုပြန်ပြီးဖွင့်ရမယ်ဆိုတာကပြဿနာဖြစ်ကြောင်းပြောပါတယ်။